ဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူ့ကွန်ရေးနေ့မှာပဲမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဒေါ်နှောင်းလာကိုဆွေဒင်နိုင်ငံခြေစိုက်ဖွဲ့စည်းတခုကနိုင်ငံသားခွင့်ရေးကာကွယ်ရေးလှုပ်ရှားမှုစုပေးလိုက်တဲ့အကြောင်းပြပပါမယ်ကျွန်တော်ထောက်ခံပါဒီမိုကရေစီရေးလှုပ်ရှားသူတူလည်းဖြစ်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်နှောင်းလာကိုဆွေဒင်နိုင်ငံခြေစိုက်နိုင်ငံသားခွင့်ရေးများအတွက်ကာကွယ်ရေးလှုပ်ရှားသူများအဖွဲ့ကစုကြည့်မြင့်လိုက်တာဖြစ်ပါတယ်ဆယ်စုနှစ်နဲ့ချီတိုင်းသားတွေအခွင့်အရေးနဲ့ခွဲခြားဖိနှိပ်မှုတွေကိုစန့်ကျင်လှုပ်ရှားခဲ့သူအဖြစ်စုပေးရခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။စုကြည့်မြင့်ခံရတဲ့အတွက်လူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်တွန်းအားဖြစ်စေတယ်လို့လည်းဒေါ်နှောင်းလာကပြောပါတယ
်။ဟာကျမတို့ရဲ့လက်ခဲတဲ့အပေါ်မှာကျမတို့ရေမဟုတ်တော့ဘဲနဲ့ကျမတို့ကဘာနဲ့ကအတိမတ်ကြည့်ရပါတော့။အာဒီကမှာကဘာကညီကျမတို့အတူရက်ကြည့်ပြီးရဝန်ရင်ပြီးတယ်ဒီကကျမတို့အာပေါ်ပြီးတော့အရှိလာတယ်ပေါ့နော်ကျမတို့ဒီလိုဒီလိုနားလေပြီးတော့အဲဒီအခုလေးကိုဒီလိုမျိုးစီးတယ်မှာဆော့ပြန်ဝေဘာနေနဲ့ပြည်သူတွေပြောင်းကျမတို့စဉ်းစားရတယ်ကျမတို့
ဒီစုကတော့အရင်ကဘယ်လာရုတူရကီနိုင်ငံနဲ့ဆူဒန်တောင်ပိုင်းကလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကိုပေးအပ်ခဲ့ပူပါတယ်ပြည်ပဆိုင်ရာလူခွင့်ရေးနေမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတိုးတက်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းတက်ကြွလှုပ်ရှားသူတွေကထောက်ပြနေကြတာပါမြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းခဲ့တဲ့လုပ်ရက်တွေရှိနေပေမဲ့အားနည်းချက်တွေအများပြားရှိနေဆဲဖြစ်ပြီးအထူးသဖြင့်လက်နက်ကင်ပဋိပက္ခဖြစ်ရာဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေပိုပြီးတွေ့ရလေရှိရလို့လဲလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာကဒေါက်တာဦးအောင်မျိုးမင်းကပြောပါတယ
်။ဥမာလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့နော်တချို့သောပြည်တွင်းဥပဒေတွေပေါ်ပေါက်လာသလိုနိုင်ငံတကာစာချုပ်တွေလက်မှတ်ထိုးလာတာဒါကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်အတိမတ်ပြုရမယ်ဟာပါ။အဲ့တော့လူခွေနဲ့ပတ်သက်ပြီးတော့အတိုက်အခိုက်ရှိနေသည့်ကာလရှိသည့်တိုင်အောင်လူခွေနဲ့ပတ်သက်တည်ယုံညွန်းနှံ့တွေကိုရေးဆွဲတာတက်ကတော်တွေမှာတင်ကြားမှုတွေရှိပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့အားမလို့အားမရဖြစ်တဲ့ကိစ္စတွေရှိပါတယ်ခင်ဗျာ။လူခွေရေးရင်းချမ်းရေးနဲ့ကျွန်တော်တို့ဒီမိုကရေစီကအမြဲတမ်းဆက်ဆက်နေပါတယ်။ကျွန်တော်တိုင်းပြည်မှာဂန္ဓီညီမျှမှုမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာလက်နက်ကင်စစ်ပွဲတွေဖြစ်နေတယ်ရင်းချမ်းမှုမရဘူး။အဲ့ဒီကနောက်ဆက်တွဲပါလာတဲ့ကိစ္စကတော့လူခွေးချိုးဖောက်မှုတွေပါလူခွေးချိုးဖောက်မှုဆိုတာလက်နက်ကိုင်တပ်ဖွဲ့စစ်ပွဲကာလအတွင်းမှာတပ်ဖွဲ့တွေဘယ်သူပဲကျူးလွန်ကျူးလွန်လူခွေးချိုးဖောက်မှုဖြစ်ပါတယ်ဒါပေမဲ့ကျူးလွန်လူတွေပဲဖြစ်ဖြစ်ခံရတာကတော့ဒီရသားတွေပဲဖြစ်တယ
်တမနာအိုးဝင်းမြက်ကတော့လူခွေးရင်ကိုအလေးမထားတာဟာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုလစ်လျူရှုထားတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးအသိပညာတွေကိုလူလူကြားမှာကြည်ကြဲပြည့်မြတ်နားလည်သဘောပေါက်ဖို့အရေးကြီးရလို့လေဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်ပြောကြားထားပါတယ်ခင်ဗျာကျွန်တော်ထောင်းအောင်ခံပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်